ကလေးမျိုးချင်းထောင်တွင်အာဏာပိုင်တွေပြစ်ခတ်မှုကြောင့်တည်ဆုံသွားတဲ့အထက်ချင်းမျိုးသားကာကွယ်တပ် CNDF ကဖမ်းဆီးခံထားတဲ့တပ်ဖွဲ့ဝင်တချို့ပါပြီးသူတို့တည်ဆုံမှုဟာစစ်ကောင်စီကထုတ်ပြန်တယ်လို့မဟုတ်ဘူးလို့ဒီ CNDF အဖွဲ့ကညှင်းဆိုထားပါတယ်စစ်ကောင်စီထုတ်ပြန်ချက်မှာတော့အချုပ်သားတွေဟာထွက်ပြေးဖို့ကြံစည်လှုပ်ဆောင်တာကြောင့်ပြစ်ခတ်နှိမ်နှင်းခဲ့တာလို့ဆိုပါတယ်ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုသားညင်ဦးပြောပြပေးပါအောင်ခင်ဗျာ
ကလေးမျိုးချင်းထောင်မှာမတ်လ15ရက်နေ့ညနေပိုင်းကထောင်တွင်းရုံးဝင်းဆံကပ်ဖြစ်ခဲ့ပြီးတော့အချင်းသားနဲ့အချုပ်သားတွေကိုအချင်းတော်ဝန်ထမ်းတွေကတလက်နဲ့ပြစ်ခတ်လို့တစ်ဆုံးဒဏ်ရာမှုတွေရှိခဲ့တယ်လို့သိရပါတယ်။ဒီဖြစ်စဉ်နဲ့ပတ်သက်ပြီးတော့မတ်လ15ရက်နေ့ညပိုင်းစစ်ကောင်စီကသတင်းထုတ်ပြန်လာမှာတော့အချုပ်သားဘန်ဒင်းဦးဆောင်တဲ့အင်အား90လောက်ဟာထောင်တောင်ငံအရာရှိအပါဝင်3ခုတစ်စက္ကန့်လုတ်ပြီးတော့ထွက်ပြေးလွတ်မြောက်ဖို့ကြိုးစားချိန်မှာပြစ်ခတ်နှိမ်နင်းတဲ့အတွက်ဘန်ဒင်းအပါဝင်အချုပ်သား6ဦးနဲ့အချင်းသား2ဦးတစ်ဆုံးခဲ့ပြီးတော့အချုပ်သား12ဦးတင်ရန်ရတယ်လို့ဆိုပါတယ်။တစ်ဆုံးသူအချုပ်သားတွေကဘန်ဒင်းဆိုသူဟာချင်းမျိုးသားကာကွယ်တပ်ဖွဲ့ CNDF ကတပ်ဖွဲ့ဝင်တူဖြစ်ပါတယ်။ CNDF ပြောရေးဆိုခွင့်ရှိသူကတော့စစ်ကောင်စီကထုတ်ပြန်တဲ့ဖြစ်စဉ်ကိုမယုံကြည်ပါဘူး
။သူတို့ထွက်ပြေးဖို့ကြိုးစားတယ်ဆိုတာလုံးဝမဖြစ်နိုင်တဲ့အရာပါ။အာတောင်ထဲထွက်ပြေးမယ်ဆိုတာသူတို့ကြားလဲတနည်းလောက်တနည်းနီးပါးရှိနေပြီ။အဲ့လိုမျိုးထောင်အာထွက်ပြေးမယ်ဒီစုစုမလုပ်တယ်ဆိုတာလုံးဝမဖြစ်နိုင်တဲ့အာစိတ်ဆပဲဒါသူတို့လက်လို့ချေလို့ဖြစ်ပြီးမှดาวตรุสปีเมลุนะนามซูเนี่ยนามเพชรอ่ะพออะไรไม่รู้จะดูโลขึ้นนะเราตรุตรุเนี่ยจ้องแจ๊ะแต่ก็ลงออกขึ้นน่ะเนี่ยฝั่งแรกมาอัดตะช้องหนองไม่ရှိได้อะอย่างตรุก็ตะแน่นแน่ขึ้นเลยสรุปลงออกขึ้นในเคสดาอีอ่ะซึ้งๆขึ้นไหลเลยคิดแล้วไม่ขึ้นติดรู้ลงแล้วไม่รู้ติดรู้ขึ้นไหนได้อย่างแล้วไม่รู้ตรุลงแต่ปองอ่ะดาอยากรู้เหมี่ยวเลยเว้ยจะบอกให้มา
ชิมิเนี่ยတွင်ဒေသခံကာကွယ်အဖွဲ့တွေเนี่ยစစ်ကောင်စီကြားဒီနှစ်အတွင်းမှာတိုက်ပွဲတွေပြင်းထန်ခဲ့ရမှာစစ်မြေပြင်မှာဖမ်းဆီးရမိသူတွေကိုဒီကျင်းထောင်ထဲချုံနှောင်ထားပါတယ်။ဒါ့အပြင်စစ်ကောင်စီကိုဆန့်ကျင်သူဆန္ဒပြကန့်ကွက်သူတွေကိုလည်းဒီထောင်ထဲမှာချုံနှောင်ထားတာပါ။ကလေးမျိုးကတူကလည်းစစ်ကောင်စီထုတ်ပြန်ချက်ကိုမယုံကြည်ပါဘူး။ဒါဟာနိုင်ငံရေးအင်အားတွေကိုဖိနှိပ်တာတွေကြောင့်စုပူမှုဖြစ်ပြီးတော့ပြစ်ခတ်တာဖြစ်နိုင်တယ်လို့ယူဆတဲ့အကြောင်းပြောပါတယ
်။သူတက်မဲ့နှိမ့်ကွက်တယ်လို့ပဲသိနေပါဘူး။အရင်ကဆိုရင်လည်းသူတို့ဒီပြန်လွတ်လာတဲ့မြေသမီးတွေကြွားကြဲရတော့ဒီစီဗီအန်လောက်တဲ့ဆရာမတွေချမ်းခံရတယ်။နေရင်နဲ့နေနဲ့ပေါ့နော်။ဒီသမင်းတွေပါတန်းစီလေဆိုရင်တော့မှသူတို့ဆိုင်ကြီးနဲ့တော့ရတာမျိုးတွေရှိရလမ်းမတည့်ရပြီးတော့မစီဆိုင်ပုံစံမျိုးရှိရတယ်လို့ပြောသိမှာတော့တော်လေးကိုသူတို့ဟိုပြင်ထန်ထိမ့်နေတယ်ပေါ့နော်။အဲ့လိုမျိုးမကျေနပ်တဲ့ဆက်ရောက်တာပြဿနာဖြစ်နေတယ်သူပြစ်တာလို့ပဲသိနေပေါ့နော်။ဆုံးတိုက်ရတာလေ
။ကလေးမျိုးချင်းတော်ဟာကလေးမျိုးနဲ့မြောက်ဖက်ဆင်မိုက်ကျော်ကွာမှာရှိပြီးတော့အနိကမော်လိုက်ကလေးရော်ကိုဆွဲပြုတ်ပြီးတော့မော်လိုက်ကလေးချင်းထောင်လို့ခေါ်ရတာပါ။ထောင်မင်းချင်းဆိုင်တဲ့ထောင်နီးပတ်ဝန်းကျင်မှာစစ်တပ်ပဲရှိပြီးတော့လုံခြုံရေးအရာချင်းသားတွေထွက်ပြေးမှုမလွယ်တဲ့နေရာလို့ဒေသခံတွေကသုံးသပ်ပါတယ်။စစ်တပ်ကအနာသိမ်းပြီးတဲ့နောက်ပိုင်းထောင်ထဲလူခွင့်ချိုးဖောက်တာတွေပို့ပြီးတော့ဆိုးဝါးလာတာကြောင့်ဖမ်းဆီးခံရတဲ့နိုင်ငံရေးချင်းသားတွေဟာထောင်ထဲတပိတ်တွေပြုလုပ်ပြီးတော့ထောင်အနာပိုင်တွေကိုဆန့်ကျင်တာတွေရှိခဲ့မှုပါတယ်။စစ်ကောင်စီကအခုထုတ်ပြန်လိုက်တဲ့သေဆုံးသူဓာတ်ပုံတွေတဲ့အများစုကဥကောင်းကိုပြစ်ခတ်ထားရတာကြောင့်ဒါဟာတမင်ကိုတရားပစ်ခတ်တာလို့ယူဆသူတွေလည်းရှိပါတယ်။ကလေးမျိုးချင်းထောင်နေရဟာဝေးကွာလွန်ပြီးတော့အပြင်လူတွေနဲ့လည်းထိစပ်မှုသိမ့်ရှိတာကြောင့်အရင်ကဖြစ်စဉ်ကိုတော့တိကျအတိမပြုနိုင်ပါဘူးခင်ဗျာ။